စစ်ကောင်စီတွေလက်နက်ဝဲယူရမှာထိုင်းဗန်ရီပေါဝင်ခဲ့ကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွေရေးထုတ်ကိုယ်ဆွဲမစ္စတာတော့အန်ဒရူးစီရင်ခါသာထွက်ပေါ်လာပြီးတဲ့နောက်ထိုင်းဗန်ရီကပို့ပြီးစစ်ဆင်လာပါတယ်။ဒီအတွက်ဝေးဝင်းထွက်များတဲ့ဘဏ်အကောင့်တွေကိုစစ်ဆေးပြီးဆက်ပြီးအသုံးပြုခွင့်မပေးဘဲပိတ်ပင်တာတွေလည်းရှိလာပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမာကပတင်းပေးပို့ထားပါတယ
်။စစ်ကောင်စီအတွက်လက်နက်ဝဲယူရမှာထိုင်းဗန်ရီပါဝင်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Mr. Ston Andrew ရဲ့အစီရင်ခံစာခပ်ပေါ်လာပြီးမှထိုင်းဗန်ဒီကိုကူညီမဲ့အလုပ်အဖွဲ့အစီအစဉ်တွေကိုထိုင်းအစိုးရကလှုပ်ဆောင်လာပါတယ်။အခုဆိုရင်ထိုင်းဗန်ဒီကငွေအဝင်ထွက်များတဲ့ဘဏ်အကောင့်တွေကိုစီစစ်တာပိတ်ပင်တာငွေတွေကဘယ်ကနေဝင်လာတယ်လဲဆိုတဲ့အထောက်အထားတွေတောင်းတာတွေကိုပါလှုပ်ဆောင်လာပါတယ်။မကြာသေးခင်တုန်းကတော့ဘဏ်အကောင့်ထဲငွေဝင်ငွေထွက်များလို့ထိုင်းဗန်ဒီကခေါ်ယူသတိပေးခံရမှုတွေလည်းရှိနေပါတယ်။လာစဉ်သင်္ကန်းနဲ့ငွေအဝင်ထွက်ရှိနေတဲ့အတွက်ငွေအဝင်လဲပိတ်ပင်ခံရတယ်လို့နောက်ထပ်ဘဏ်အကောင့်တွေလည်းထပ်ဖွင့်လို့မရတဲ့အခြေအနေတောင်ဖြစ်ပေါ်ခဲ့ရတယ်ဆိုပြီးထိုင်းတောင်ပေါ်သားလက်မှတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသားတဦးကလည်းအခုလိုပြောပါတယ်အဲ
့လိုမျိုးငွေဝေဆက်ဖြစ်လာမှာတော့သူကပြောလိုက်တာကတော့တခုကတော့ပြောတာဒါမဆန့်ရှင်းတဲ့ငွေတွေပါအဲ့လိုမျိုးသရောတာလျာဖြစ်တာပေါ့နော်အဲ့လိုမျိုးတော့ရှိတယ်အဲ့ဒီတစ်ချက်တော့သူတို့ပြောတယ်ဒါပေမဲ့ကျွန်တော်ကတော့သူတို့ပြောတယ်ကျွန်တော်အဲ့လိုမျိုးမသက်ရှင်းတဲ့ငွေကိုကျွန်တော်ပြောတာတော့ကျွန်တော်လက်ခံလို့မရဘူးလို့အဲ့ဒီကုတန်းလေးကျွန်တော်ပြောတာအဲ့ဒါဆိုတော့ကျွန်တော်တို့ကဒီနိုင်ငံသားတို့ဘာလို့အဲ့လိုမျိုးလွဲတဲ့ငွေတွေပါလဲအဲ့လိုမျိုးကျွန်တော်တို့လက်ခံမိတာပဲရှိတယ်ဒီသူတို့ကလက်မမရှိဘူးသူတို့ထောက်လို့မရဘူးနောက်တချို့တို့သွားလာမတားလုံးမတားလို့ရှိတယ်အဲ့ဒါကျွန်တော်တို့သူတို့အတိအမြင့်တွေပေးတာလည်းရှိတာပေါ့နော်အဲ့ဒါအဲ့ဒီပုံကကျွန်တော်တို့လုံးလုံးပြလိုက်တာလို့အဲ့ဒါတော့အဲ့လိုမျိုးပြီးလို့မရဘူးအဲ့လိုမျိုးအဲ့ဒါဟိုစီမီစီကနဲ့မဟုတ်ဘူးတော့မကန့်ညီဘူးအဲ့ဒါပေါင်းမွေဘူးအဲ့ဒါအဲ့လိုမျိုးလုပ်ပြီးလို့မရဘူးပေါ့
လက်တလုံးမှာတော့သူ့ရဲ့ဘဏ်ကလာစဉ်သိန်းကနန်းနဲ့ငွေဝင်ငွေထွက်ရှိနေတဲ့အတွက်နောက်ထပ်အဝင်တွေကိုပိတ်လိုက်ပြီးလက်ရှိရှိနေပြီးသားငွေတွေကိုလည်းပြောင်းတာထုတ်တာတွေပဲလုံဆောင်လို့ရတယ်လို့လည်းဆိုပါတယ်။ဘဏ်အကောင့်ကိုငွေဝင်လုံးလို့မရတဲ့အကြောင်းကိုလည်းဘဏ်ကပြောခဲ့တယ်လို့ဆိုပါတယ်။
ကျအဝင်ရတော့သူပိတ်လိုက်ပြီးတော့အဆက်ရတော့သူပြေးထွက်တယ်အဲ့လိုနောက်အကောင့်တိထားပို့လို့ရမလားအဲ့လိုယူလဲမိကြည့်တော့သူပြောတော့မရတော့ဘူးနော်ဒီဖြစ်ပဲဟိုလေးပြန်မှာအကောင့်ပြန်ဖွင့်လို့ပဲချေရမလဲမရဘူးလားဆိုတော့မရတော့လို့သူပြောတယ
်မြန်မာစစ်ကောင်စီနဲ့တဲ့လက်နက်တွေရောင်းချတဲ့ကိစ္စမှာထိုင်းဗန်နေပါဝင်ပတ်သက်မှုရှိတယ်ဆိုတော့ဆွဆွဲချက်ကိုစုံလန်းစစ်ဆေးဖို့ထိုင်းလွတ်တော်အမျိုးသားလူညုံရေးကော်မတီကလည်းဂရီကဝတ်ပြုထားတာရှိပါတယ်ဒီကိစ္စတွေစုံစမ်းစစ်ဆေးရင်းနဲ့တာမန်အရက်သားတွေရဲ့ဘဏ်အကောင့်တွေကိုပါစီစစ်မှုတွေစတင်လုပ်လာတာဖြစ်ပြီးတချို့ဘဏ်တွေကတော့ငွေဝင်ငွေထွက်များတဲ့သူတွေကိုခေါ်ယူပြီးစီးပွားရေးလုပ်ငန်းတွေရှိမရှိဝင်လာတဲ့ငွေတွေကဘယ်ကဝင်လာတယ်လဲဆိုတာတွေဘယ်ကိုလဲပြောင်းပေးတယ်လဲဆိုတာတွေကိုလည်းအထောက်အထားတွေကြားဖို့အတွက်လှုပ်ဆောင်ခိုင်းခဲ့တယ်လို့လည်းစစ်ဆေးခံရတဲ့မြန်မာပြည်သားတွေကဆိုပါတယ်လက်နဲ့ရောင်းဝယ်ရမှာစစ်ကောင်စီအသုံးပြုတဲ့သူရဲ့ဘဏ်တွေကိုစင်ကာပူကအရေးယူလိုက်ပြီးတဲ့နောက်ထိုင်းဗန်တွေကိုစစ်ကောင်စီကအသုံးပြုလာခဲ့တာဒေါ်လာပန်း120ထိရှိခဲ့တယ်ဆိုပြီးမစ္စတာအန်ဒရူးရဲ့အစီရင်ခံစာကဆိုပါတယ်အလုပ်အဖွဲ့ဟာစင်ကာပူလုတ်သွားတဲ့အချိန်လက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်နေတဲ့ဗန်တွေပေါ်အရေးယူနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာအန်ဒရူးကတော့ဇူလိုင်လကုန်ပိုင်းကပြောဆိုခဲ့ပါတယ်ရှင်